Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေမနက်ဖက် VOE စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့စံမိုးဝေးပါခင်ဗျာ။အခုမနက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနဲ့တူတင်ပြပေးမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေမှာဆိုရင်တော့တရုတ်နိုင်ငံရဲ့စီးပွားရေးနှိမ့်ခွင့်မှုကြောင့်စိုးရိမ်စိတ်တွေဖြစ်လာပြီးတော့ကမောက်ကမဖြစ်သွားရတဲ့ကမ္ဘာ stock share ဆုဆေးရဈေးကွက်ဟာတာတာပရင်းနေမှာပြန်ပြီးတော့ဥမော်လာခဲ့ပါတယ်။အမေရိကန်သတင်းတောက်တွေကိုပြစ်တက်ခဲ့တဲ့သနတ်သမားဟာမတိခင်မှာသူ့ရဲ့သဘောထားကြီးညာချက်ကိုသတင်းဌာနတွေကိုပို့ပေးခဲ့လိုက်တယ်လို့ဆိုပါတယ်။ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေဒီမနေ့ကြားမှာပါခင်ဗျာ။
သတင်းဆောင်မတွေထဲမှာဆိုရင်တော့တနိုင်ငံလုံးအပြစ်ရဲ့ရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့သဘောထားနှစ်မျိုးဖြစ်နေတယ်ဆိုတဲ့ကွယ်လကြံနဲ့ပတ်သက်လို့ပြောပြပေးဖို့ရှိသလိုတနိုင်ငံလုံးအပြစ်ရဲ့ဆက်ရေးသဘောတူစာချုပ် NCA ကိုလွှတ်တော်မှအတည်ပြုချက်ယူပြီးတော့ဆက်ဆောင်ရွက်သွားမယ်လို့ဝန်ကြီးဦးအောင်မင်းကအမခန့်ပြောကြားချက်နဲ့အတူဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာသဘုံတွေခိုအောင်မနေနိုင်စေရေးနဲ့ပတ်သက်လို့တော့အခုလိုကြားကြရမှာပါ
ကျွန်တော်တို့ကတန်းပြရတယ်ဘာမှမဆမ်းပါအဲဒီဖွဲ့စည်းတွေရှိနေတယ်အဲ့ဒါကျွန်တော်တို့သူတို့တချို့ရာဆိုရင်ဆက်ဆိုင်ရုံးနေပါလိမ့်ရှိလို့
မြန်မာနယ်ခြားစောင့်တပ်ရဲမှူးကြီးမျိုးစွေရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။နောက်တစ်ခါတော့ထိုင်းနိုင်ငံခေါတောင်ကျွန်းမကလူသက်မှုကြားနာစစ်ဆေးနေစေနောက်ဆက်တွဲအခြေအနေကိုသိကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမူဝင်တဲ့ကိုစော်ဝင်းလိုင်တို့ကကြေညာပေးပါမယ်ရှင
်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကမောက်ကမဖြစ်သွားတဲ့ကမ္ဘာ stock အစုရှယ်ယာဈေးကွက်ဟာကြာတဲ့ပတိနေ့မှာပြန်ပြီးတော့ဥမောလာခဲ့ပါတယ်။ဈေးနှုန်းအတက်ကျမြန်တဲ့ New York share အယောင်းဝယ်ဈေးကွက်မှာ S&P 500 Dow Jones နဲ့ Nasdaq အလုံးနှစ်ရာခိုင်နှုန်းဈေးတက်လာခဲ့ပါတယ်။ဥရောပကအရေးပါတဲ့အကျိုးတင်အညွှန်းကိန်းတွေအရလည်း3ရာခိုင်နှုန်းအထက်ကိုရောက်နေတယ်လို့သိရပါတယ်။ကြာတဲ့ပတိနေ့မနေ့စောစောပိုင်း Shanghai stock share ဈေးကွက်ဟာ9ရာခိုင်နှုန်းကျော်ထိထိုးတက်လာခဲ့တယ်လို့ဟောင်ကောင်မှာတော့ 3.6 ရာခိုင်နှုန်းနဲ့တိုကျိုမှာ1ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတိုးတက်လာတဲ့အချက်တွေလက်တွေထဲမှာထင်တာထက်ပိုပြီးတော့အားကောင်းလာရတာက stock share အယောင်းဝယ်လုပ်သူတွေကိုအပြိုင်ဆိုင်ဖြစ်အောင်အားပေးစေတာဖြစ်တယ်လို့ဆိုပါတယ်။အခုလိုတက်ကြွစရာသတင်းတွေကြောင့်ရေနံစိမ်းဈေးနှုန်းဟာ10ရာခိုင်နှုန်းကျော်တက်လာပြီးတော့6နှစ်အတွင်းတစ်ရက်ထဲမှာအမြင့်ဆုံးဈေးတက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာရုပ်မြင်သံကြားတင်းတောင်းနှစ်ဦးကိုတိုက်ရိုက်အတန်းလွင့်နေတဲ့အချိန်ဗုဒ္ဓဟူးနေ့ကပြစ်တက်လိုက်တဲ့တနတ်သမားကတနင်္ဂနွေလုံးတိုင်းတာနဲ့အတန်းလွင့်နေတဲ့သတင်းဌာနတွေကို23မျက်နှာပါတဲ့သဘောထားကြေညာချက်ထုတ်ပြန်ခဲ့ပြီးသူဟာအချင်းကိုက်ဘုံမယ်လို့သူ့ကိုယ်သူတင်စားပြောကြားထားပါတယ်။ဗာဂျီးနီးယားပြည်နယ်အခြေစိုက် WDBJ ရုပ်မြင်သံကြားဌာနကဝန်ထမ်းဟောင်းဗက်စတာဖလနဂန်ဟာတင်းတောင်းအမျိုးသမီးနဲ့ကင်မရာသမားတို့ကိုတနတ်နဲ့ပြစ်တက်ပြီးတဲ့နောက်ဝါရှင်တန် DC မြို့အနီးကအဝေးပြေးလမ်းမပေါ်မှာရဲကအနောက်ကလိုက်လာတဲ့အချိန်သူ့ကိုယ်သူတနတ်နဲ့ပြစ်တက်ခဲ့ပါတယ်။အဲဒီလိုပြစ်ခတ်ပြီးနိုင်ပိုင်းအကြာမှာဆေးရုံမှာသူတေဆုံသွားကြောင်းတပ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးပထမဆုံးအကြိမ်နတ်နဲ့ခင်အစီအစဉ်ထုတ်လွှင့်တဲ့အကြာသာပတင်းနေ့မနေ့က WDBJ အတန်လွင့်ဌာနမှာတေဆုံသွားသူတွေကိုအမတ်ရအောင်မေ့တဲ့အနေနဲ့ခိတငြိမ်သက်ခဲ့ပါတယ်။တေဆုံသွားခဲ့ကြတဲ့အသက်24နှစ်အရွယ်သတင်းတောက်အလစ်စန်ပါကာနဲ့အသက်28နှစ်အရွယ်ကင်မရာသမားအဒမ်ဝတ်တို့ကိုအမရအောင်မေ့တဲ့အနေနဲ့ WDBJ အတန်လွင့်ဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာလည်းအမဲရောင်နှစ်ဖူးစီးကိုဖော်ပြထားပါတယ်။ Washington DC မြို့နဲ့385ကီလိုမီတာလောက်ဝေးတဲ့ Roanoke မြို့အနီးက Smith Mountain Lake ကဒေသခံစီးပွားရေးလုပ်ငန်းအဖွဲ့အကြီးအကဲအမျိုးသမီးကိုဓာတ်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်သတင်းသမားကအလစ်စန်ပါကာနဲ့အဒမ်ဝတ်တို့ကိုဗိုလ်ထုနစ်ကတနက်နဲ့ပြစ်တက်လိုက်ဖြစ်ပါတယ်
လူပေါင်း1800လောက်တည်ဆုံခဲ့ရတဲ့ကက်ထရီနာဟာရီကိန်းလေမုန်တိုင်းတိုက်ခတ်ခံခဲ့ရတာ10နှစ်ပြည့်မြောက်တဲ့ရက်နီးကလာဒီမှာသမ္မတဘရက်အိုဘားမားဟာမုန်တိုင်းတံခံခဲ့ရတဲ့နယူးအော်လင်းစ်မြို့ကိုကြာသပတေးနေ့မှာရောက်သွားပြီးတော့မြို့နယ်ပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်ကြီးမားတဲ့ရေကြီးမှုနဲ့ကြုံခဲ့ရတဲ့မြို့ကြီးပြန်လည်ထူထောင်လာမှုနဲ့လူသက်တွေဆုံးရှုံးပျက်စီးသွားတဲ့အဆောက်အဦနေပြန်လည်တိဆောက်ရေးတွေမှာနိုင်ငံသားတွေပူပေါင်းဆောင်ရွက်ခဲ့ကြတယ်လို့ဖွံ့ဖြိုးတိုးတက်မှုအလားအလာကောင်းတွေအပေါ်သမ္မတကချီးကျူးစကားပြောဆိုခဲ့ပါတယ်။ဝမ်းနည်းပူဆွေးမှုတွေအခက်အခဲတွေကြုံတွေ့နေရတဲ့အချိန်မှာတယောက်ကိုတယောက်ကူညီဖေးမှပြီးတော့ကောင်းမွန်တဲ့အနာဂတ်အတွက်တည်ဆောက်ကြတဲ့ခင်ဗျားတို့တွေဟာစံနမူနာထားလောက်သူတွေဖြစ်ပါတယ်ဆိုပြီးတော့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ဒ ီမျိုးတော်ကြီးကိုပြန်လဲတိဆောက်ခဲ့တဲ့စီမံကိန်းဟာတာမန်မဟုတ်ပါဘူးလို့လည်းသမ္မတကဆိုပါတယ်။မျိုးတော်အနေနဲ့ရှိတဲ့ရှိရတဲ့ဓာတ်အလုံးပြန်ပြီးတော့တိဆောက်ခဲ့ကြပါတယ်။ဒီမျိုးမှာနေထိုင်သူတွေအလုံးသူတို့ဟာဘသူဘဝဖြစ်တယ်ဘလို့ပုံတရံရှိတယ်ဘလောက်ငွေကြေးချမ်းသာတယ်ဆိုတာတွေကိုလုံးဝဂရုမပြုဘဲအလုံးပါဝင်လှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့မစ္စတာအိုဘားမားကပြောဆိုသွားပါတယ်။ New Orleans မြို့သူ Democrat Party ရဲ့နိုင်ငံရေးအကြံပေးဒေါ်နာ Brazil ဟာသမ္မတနဲ့အတူလိုက်ပါသွားခဲ့ပါတယ်။သူမဟာမုံတိုင်းတက်ခတ်ပြီးတဲ့နောက်ပြန်လည်ထူထောင်ရေးအေဂျင်စီမှာအလုပ်လုပ်ကင်ခဲ့သူလည်းဖြစ်ပါတယ် New Orleans မြို့ကို Katrina မုံတိုင်းဟာ2005ခုနှစ်ဩဂုတ်လ29ရက်နေ့ကဝင်ရောက်တက်ခတ်ခဲ့ပြီးတော့မြို့တော်ရဲ့80ရာခိုင်နှုန်းကိုရေလွှမ်းသွားစေခဲ့ပါတယ
်အရှေ့လေပိုင်းဆိုင်ရာအကြောင်းအရာကိစ္စအများအပြားကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဆွေးနွေးဖို့အတွက် Saudi Arabia ပြင် Salman ဟာရှေ့သတင်းပတ်တဲ့ Washington DC မြို့ကိုလာရောက်มาဖြစ်ပါတယ် sorry ဘီရင်အဲ့ဒီလေလာလဲတာဟာနှစ်နိုင်ငံအကြမဟာဗျူဟာမြောက်ဆက်ဆံရေးဟာဘလောက်အရေးပါတယ်ဆိုတာကိုပြသလိုက်တာပဲလို့စက်တင်ဘာလ၄ရက်နေ့မှာရောက်လာမဲ့ sorry ဘီရင်ရဲ့ခီးစဉ်နဲ့ပတ်သက်လို့အင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ် George Arnes ကကြာသပတေးနေ့မှာပြောပါတယ်နှစ်နိုင်ငံအကြလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေပူးတွဲဆောင်ရွက်နေမှုအပါအဝင်နှစ်နိုင်ငံဆက်ဆံရေးပုံမှန်အားကောင်းလာအောင်လှုပ်ဆောင်မဲ့ကိစ္စရပ်တွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးကြမယ်လို့ George Arnes ကပြောပါတယ်ဒေတာအတွင်းအီရန်နိုင်ငံကမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မဲ့ကိစ္စအပါအဝင်ယေမင်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေအကြောင်းကိုလည်းသမ္မတအိုဘားမားနဲ့ဆော်ဒီဘီရင်တို့ဆွေးနွေးကြမယ်လို့ဆိုပါတယ်။အရှေ့လေပိုင်းဒေသတွင်းအီရန်လိုပဲဩဇာတက်ရောက်ဖို့ကြိုးပမ်းနေတဲ့ဆော်ဒီအာရေဗျနိုင်ငံဟာအီရန်နိုင်ငံနျူကလ িয়ার လက်နက်တိစောက်နိုင်မဲ့အရေးကဟန်တာမဲ့သဘောတူညီချက်ကိုထောက်ခံနေတာဖြစ်ပါတယ်။အီရန်ကနျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ထိုးလိုက်ခြင်းအပြင်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂတို့ကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးမှာဖြစ်ပါတယ်။
UAV ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တမ်းမြန်မာပိုင်းစီစဉ်ကနန္ဒခင်းသတင်းတွေဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။ဂရိနိုင်ငံရဲ့ဗဟိုတရားရုံးတရားသူကြီးချုပ်ဗက်ဆီကီကီတန်နူဟာယာယီအစိုးရရဲ့အကြီးအကဲဖြစ်ကြတာပဒေးနေမှာကျန်းသစ္စာကျင်းဆိုလိုက်ပြီးတဲ့နောက်သူမဟာဂရိနိုင်ငံရဲ့ပထမအဦးဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။မစ္စတန်နူအနေနဲ့သူမဥဆောင်ခဲ့တဲ့အစိုးရအဖွဲ့ဟာပြဿနာတွေကြုံရတဲ့ဂရိနိုင်ငံကိုအနည်းဆုံးစက်တင်ဘာလ20ရက်နေ့ရွေးကောက်ပွဲကျင်းပခြင်းအထိတာဝန်ယူပြီးတော့အုပ်ချုပ်သွားမှာဖြစ်ပါတယ်။ယာယီအိမ်ဆောင်အစိုးရရဲ့အဓိကတာဝန်ကတော့တရားမျှတပြီးတော့ချောချောမွေ့မွေ့ရွေးကောက်ပွဲကျင်းပပေးဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တာဝန်လွှဲပြောင်းရယူတဲ့အခမ်းအနားမှာသူမကပြောခဲ့ပါတယ်။ဒါပေမဲ့အခြေအနေအရအစိုးရအနေနဲ့အရေးကြီးကင်တွယ်ရမယ့်လူဝင်မှုကြီးကြပ်ရေးကိစ္စလိုပြဿနာမျိုးကိုတော့ကင်တွယ်ဖြေရှင်းရမှာဖြစ်တယ်လို့လည်းပြောပါတယ်။ဂရိနိုင်ငံဟာကာလကြာရှည်ဖြစ်ပွားနေတဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးပမ်းနေရချိန်မှာဂရိနိုင်ငံရဲ့ပင်လယ်ကမ်းခြေကိုအထူးသဖြင့်ဆီးရီးယား၊အီရတ်၊အာဖဂန်နစ္စတန်နိုင်ငံတွေမှာအကြမ်းဖက်သမားတွေနဲ့ဖြစ်ပွားနေတဲ့စစ်ဘေးရန်ကနေထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာရှိတဲ့ပြောင်းရွှေ့နေထိုင်သူတွေဝင်ရောက်လာတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။တရားသူကြီးချုပ်လုတ်ခဲ့စဉ်အခါကမစ္စတာနူဟာဥရောပသမ္မဂရဲ့နောက်ထပ်ဗန္ဒာရေးအကူအညီရရှိဖို့အတွက်အစိုးရခန်းစား권နဲ့အသုံးစရည်တွေလျှော့ချရေးချိုးချံချွေတာရေးစတဲ့အစီအစဉ်တွေကိုဆန့်ကျင်ခဲ့သူဖြစ်ပါတယ်။
ယူကရိန်းစစ်တပ်နဲ့ရုရှားကကြောတော့နောက်ခံပေးထားတဲ့သဘုံဖွဲ့တွေကြားအကျဉ်းသားချင်းလဲလှယ်မှုအစီအစဉ်ပြုလုပ်ခဲ့ပါတယ်။ဒါဟာစက်တင်ဘာလ1ရက်နေ့မှာနှစ်ဖက်အပြစ်ခံရဆဲကြဖို့အခုသတင်းပတ်အတွင်းရရှိခဲ့တဲ့သဘောတူညီချက်ရဲ့ရလာလည်းဖြစ်ပါတယ်။သဘုံအဖွဲ့ဘက်ကအကျဉ်းသား12ယောက်နဲ့အလားတူအရေးအတွက်ရှိတဲ့စစ်သားတွေလဲလှယ်မှုပြုလုပ်ခဲ့တယ်လို့နှစ်ဖက်စလုံးကအရာရှိတွေကပြောပါတယ်။ဒါဟာယုံကြည်စိတ်ချရမှုရှိတဲ့အခြေအနေအောက်မှာပြုလုပ်တဲ့ပထမဆုံးအကျဉ်းသားလဲလှယ်မှုဖြစ်တယ်လို့သူတို့ကိုသူတို့ဒွန်ညက်စပီတုသမ္မတနိုင်ငံလို့အမည်ပေးထားတဲ့ဒေတာကရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဖစ်တာအနိုဆော့ဖ်ကပြောပါတယ်။တရားဖြစ်ပေါ်မှုတစ်ခုမှာတော့ရုရှားကကြောရောနောက်ခံပေးထားတဲ့သဘုံအဖွဲ့တွေဘက်ကအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုကြာတာပရင်းနေကအကြင်ကြီးချိုးဖောက်ခဲ့တယ်လို့ယူကရိန်းဘက်ကဆွဆွဲပြောကြားလိုက်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့ကာဘူးမြို့မှာရှိတဲ့ပါကစ္စတန်တန်တမန်နီနဲ့တန်ယုံဝန်ထမ်းတွေတန်တမန်နီနေထိုင်ရာနေရာတွေရဲ့လုံခြုံရေးကိုအာမခံမှုပေးဖို့အတွက်ပါကစ္စတန်နိုင်ငံကတောင်းဆိုလိုက်ပါတယ်။အထူးသဖြင့်တန်ယုံပြင်ပမှာနေထိုင်နေကြတဲ့တန်ယုံဝန်ထမ်းတွေကိုအာဖဂန်အေဂျင့်တွေကနှောက်ယှက်မှုတွေရှိနေတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်တန်တမန်အဖွဲ့ဝင်တွေကတယောက်ကိုပြန်ပြီးဆွဲဖို့ကြိုးစားတာကိုခံခဲ့ရပါတယ်တန်ယုံဝန်ထမ်းတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထားရကြောင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ဝန်ထမ်းတွေကိုတန်ယုံဝန်ထမ်းကိုပြောင်းရွှေ့နေထိုင်ထားရတယ်လို့လည်းဆိုပါတယ်
အီရတ်စစ်တပ်ရင်နံကို IS အစ္စလာမစ်စစ်ဆေးကြောအဖွဲ့ကအသေးခံကားဘုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အဆင့်မြင့်စစ်ဦးစီးနှုတ်သေဆုံးသွားတယ်လို့အီရတ်အရာရှိတွေကပြောပါတယ်။အဲ့ဒီတိုက်ခတ်မှုဟာ IS အဖွဲ့ကထိန်းချုပ်ထားတဲ့အန်ဘာခင်အတွင်းကရမ်ဘန်ဒီမြို့မြောက်ပိုင်းမှာကြာသပတေးနေ့ကဖြစ်သွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာအီရတ်အစိုးရလိုလားတဲ့တပ်ဖွဲ့တွေက IS အဖွဲ့ကိုလက်နက်ချီပြီးထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပါတယ်။တည်သွားတဲ့သူတွေထဲမှာအန်ဘာခင်စစ်စင်ရေးဒူဦးစီးမူဗိုလ်ချုပ်အဗ်ဒူရာမန်အဘူရဂီဖ်နဲ့တမဟာ30ရဲ့အကြီးအကဲဗိုလ်မှူးချုပ်ဆေဖင်အဗ်ဒူမဂွီတိုပါဝင်တယ်လို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
်2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ကိုစောဝင်းလိုက်တို့ကြေညာပေးသွားကြတာပါအမေရိကန်ရဲ့ဒီတောက်ကြနေမြတ်ပိုင်းအစီအစဉ်တွေကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အချိန်မှာဒီမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေတဲ့အရင်ဆုံးအပြစ်ရရေးနဲ့ပတ်သက်လို့တောင်ဆန်းစုကြည်ဘာပြောခဲ့သလဲဆိုတာကိုနားဆင်ရပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရစဲရေးပေါ်မှာပြောဆိုလိုက်တဲ့သဘောထားဟာတစ်ခုနဲ့တစ်ခုအဓိပ္ပာယ်ကွဲလွဲနေတဲ့အတွက်လူမှုကွန်ရက်စာမျက်နှာတွေမှာအလေးထားဆွေးနွေးစရာတစ်ခုဖြစ်လာနေပါတယ်တောင်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရစဲရေးစာချုပ်ကိုအမြန်ဆုံးဖြစ်စေဖို့ဆိုတဲ့အသုံးမျိုးနဲ့တခါတခြားသတင်းဌာနတစ်ခုမှာတော့အလော30မဆောင်ရွက်ဖို့ဆိုပြီးတော့ပြောဆိုချက်တွေကွဲလွဲနေတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုဒီလ9ရက်နေ့ကနှစ်ဖက်သဘောတူအချောတက်ရေးဆွဲခဲ့ပေမဲ့လက်နက်ကိုင်အဖွဲ့အလုံးပအဝင်လက်မှတ်ရေးထိုးရေးမူနဲ့ပတ်သက်ပြီးအစိုးရနဲ့လက်နက်ကိုင်အဖွဲ့တွေအကြားအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါလွန်ဆွဲမှုတွေရှိနေချိန်မှာအခုလိုဒေါန်ဆန်းစုကြည်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတဲ့အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးရနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကစဉ်းစားစေလိုတယ်ဆိုတဲ့သဘောထားကတော့ KN မျိုးသားအစည်းယုံ KNU ကဗိုလ်မှူးထူးထူးလေးနဲ့ရှမ်းကောင်းဆောင်တူဖြစ်တဲ့ဦးဟန်ယောင်ရွှေတို့ဒေါ်ဆန်းစုကြည်နဲ့ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံပြီးမှ NLD ဗဟိုအလုံးမှုဆောင်ဦးဝင်းထိန်က AP သတင်းဌာနကိုပြောဆိုတာဖြစ်ပါတယ်။နောက်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုအမြန်ဆုံးဖြစ်စေခြင်းနဲ့ဆိုတဲ့သဘောထားကတော့လွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းအစီအစဉ်မှာ26ရက်နေ့ကဒေါ်ဆန်းစုကြည်ကိုယ်တိုင်ဖြေဆိုခဲ့တာဖြစ်ပါတယ်။
ဒီခါရစီကိုအများဆုံးဖြစ်စေချင်တာပေါ့တကယ်တနိုင်ငံလုံးအလုံးပါဝင်ပြီးတော့အလုံးအနေပြီးတော့ဂရိတီနဲ့စာချုပ်မျိုးဖြစ်ပေါ်လာစေချင်တာပေါ့ဒါမှပဲဒီနိုင်ငံဟာရင်းချမ်းရေးဘက်ကိုသွားနိုင်မှာ
ဒီလိုသဘောထားနှစ်ရက်ကွဲပြားနေတာနဲ့ပတ်သက်ပြီး NLG ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကိုမေးမြန်းရမှာတော့အခုလိုဖြေကြားပါတယ
်သူကိုယ်တိုင်ပြောတာ RFP မှာပါနေပါပြီအတန်းဖိုင်တွေမှာရှိပါတယ်ဒီမှာသူကဥက္ကဋ္ဌကိုယ်တိုင်တရားပြောတာဟိုနောက်တစ်ခုကအခုကျင်းစလာစီလိုရင်ဆိုရင်အာအဆင့်ကြာပြောတာလေအဲ့တော့ဒရိုက်နဲ့ဟိုနည်းနည်းမတူဘူးလေဥက္ကဋ္ဌကိုယ်တိုင်ပြောတာဟုတ်တော့အပြည့်ယူသင့်ပါတယ်လို့ပြောတယ
်ဦးဝင်းထိန်ပြောဆိုတာဟာနားလည်မှုလွဲမလာလားအကြားလွဲမလာလားဆိုတဲ့မေးခွန်းကိုတော့ဘာကြောင့်ဆိုတာသေချာမသိဘူးလို့ဦးညံဝင်းကဖြေဆိုပါတယ်ကရင်မျိုးသားစီယုံကငင်းချမ်းရေးဆွေးနွေးရေးဆိုင်ရာကိုယ်စားလှယ်တဦးဖြစ်တဲ့ဘရိုစောွယ်ထူးဝင်းကဒေါ်ဆန်းစုကြည်ရဲ့သဘောထားနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်။အဲ
ဘုံချုပ်တဲ့လေတို့တက်ပြီးတဲ့နောက်ဆိုင်ညမှာကျတော့အစီအခံရတော့ကမလမအမြင်သူပါတဲ့ဒီဒီကြကြလောက်ရပါတဲ့အချီကသွားလို့ရမှာကျွန်တော်လည်းအဲ့ဒါကိုစဉ်းစားသွားလို့ရတယ်ပြောတယ်။နောက်တစ်နေ့ကဦးလူလည်းဦးမထိန်ကဦးမထိန်ကပြောပြတော့စကားကြည့်တယ်လို့မလုပ်နဲ့ဆိုတော့ကျွန်တော်တို့ကတမျိုးကျွန်တော်မန္တလေးဒီဝနာတမန်ဒီနေရေဒီယိုဖရေးရှယ်မှာကျတော့ဒီသတင်းထဲမှာတော့သူကအများကြီးထုတ်ကြပါဆိုတော့သူ့ရဲ့နေရာတော့ကိုပေါ့တယ
်ဘုံမှုထူးထူးလေးနဲ့ဆွေးနွေးပွဲမှာတော့လက်မှတ်ရေးထိုးမဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ရဲ့တရားဝင်မှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမေးမြန်းခဲ့တယ်လို့ပြောဆိုပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဦးဝင်းထိန်ဘုံမှုထူးထူးလေးနဲ့ဦးဟန်ယောင်ရွှေတို့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလောလောဆယ်မှာတော့တနိုင်ငံလုံးအပြစ်ခတ်ရစဲစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကထိပ်သီးခေါင်းဆောင်တွေဟာနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နဲ့ထပ်မံဆွေးနွေးဖို့ရှိနေပြီးတွဲဆောင်မဲ့ရက်ကိုတော့ညှိနှိုင်းနေဆဲဖြစ်ပါတယ်
။ကိုမိုးစောစုံစမ်းတင်ပြသွားခဲ့တာပါရှင်။တခါအပြစ်ရရေးနဲ့ပဲပတ်သက်လို့ပြည်ထောင်စုဝန်ကြီးကတော့ဘယ်လိုသဘောထားရှိသလဲပြောပြပေးပါဦးမယ်။တနိုင်ငံလုံးအပြစ်ရစဲရေးသဘောတူစာချုပ် NCA ကိုလွှတ်တော်မှအတည်ပြုချက်ယူပြီးတော့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ မနေ့တော့ငါပြည်တော်စုလွှတ်တော်မှာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းကပြောလိုက်တာပါတခါအစိုးရတစ်လက်ထက်မှာအစ်စ်အနေနဲ့စတင်ဆောင်ရွက်စရာမလိုဘဲနဲ့ဆက်လက်လှုပ်ဆောင်နိုင်မှုအတွက်ခိုင်မာအောင်လုပ်မယ်လို့လည်းသူကပြောပါတယ်တိုင်းသာခေါင်းဆောင်တချို့ကလွှတ်တော်မှာပါတရားဝင်ဆောင်ရွက်ပေးဖို့ဒီချက်ကိုတောင်းဆိုထားတာဖြစ်ပါတယ်ဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်မှာအပြည့်အဝချုပ်ဆိုမယ်လို့လည်းလွှတ်တော်မှာပြောဆိုသွားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကအခုလိုပြောဆိုလိုက်တာပါဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်မှာအပြည့်အဝချုပ်ဆိုမယ်လို့လည်းလွှတ်တော်မှပြောဆိုခဲ့ပေမဲ့ဘယ်အချိန်ဘယ်အဖွဲ့တွေနဲ့ဘလို့ချုပ်ဆိုမလဲဆိုတာကိုတော့တိကျစွာပြောဆိုခဲ့ခြင်းမရှိပါဘူး
ကျွန်တော်တို့အစိုးရလက်ထက်မှာတိတ်မကြခင်မှာ Nationwide Ceasefire Agreement ကိုလက်မှတ်ထိုးနိုင်အောင်စူးစမ်းပါမယ်ပြီးလို့ရှိရင်ကျွန်တော်တို့ကအလဲဆုံးတော့ Framework လောက်တော့ဆွဲနေအောင်လုပ်ပြီးတော့မှမှာဒါလိုလဲတွတ်တော်မှာအတင်ပြူပြီးတော့မှမနောက်အစိုးရကဒီတက်ကပြမစားမနဲ့လုံနိုင်အောင်ဆက်လက်ဆောင်ရွက်သွားမှုဖြစ်ကြောင်းကြော်တင်ပြန်လည်တင်ပြရပါတယ်
တိုင်းရင်းသားတွေဘက်ကလက်နက်ကင်ပြိပကဖြစ်ပွားနေမှုမှာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းခွင့်မရတဲ့အတွက်အခုလိုဖြစ်ပွားနေရတာဖြစ်ကြောင်းထောက်ပြမှုတွေရှိတယ်လို့ဦးအောင်မင်းကပြောပါတယ်ဒီအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကကတိပြုခဲ့တယ်လို့နိုင်ငံရေးဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေဆွေးနွေးနိုင်မလဲဆိုတာကိုသူကအခုလိုပြောပါတယ
်နိုင်ငံရေးပြဿနာတွေဟာအဲ့အကြမှာဆက်မှာဖြစ်တဲ့အတွက်အဲ့အကြမှာဖက်ဒရယ်ကိစ္စတွေဟလာဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးကိစ္စတွေအဲ့ဒီကိစ္စတွေမှာအဲ့ပါဆွေးနွေးကြမှာဖြစ်တဲ့အတွက် political dialogue ကရေးကြည့်တယ်။ကြောင့်မလို့အခုတည်းကဒီ political dialogue အတွက်ကျွန်တော်တို့လမ်းကြောင်းဖွင့်ထားတယ်ဆိုတော့ကျွန်တော်တင်ပြလိုပါတ
ယ်။ဦးအောင်မင်းတင်ပြချက်ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်အမတ်ဦးဝင်းထိန်ကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ဒီနိုင်ငံလုံးပြည်ထောင်စုရေးဟာမူကျင်းအားဖြင့်တော့ဦးအောင်မင်းတို့လက်ခံရမယ်၊ကျေလက်ကျေစွာမယ်။ဒါတော့ဟုတ်တယ်လက်မနေရလက်မထိုးရမယ်လို့ပြောတယ်။သို့တော်လည်းပဲတို့တော့ဥဒ္ဓလမနီယနီယကလမထိုးမယ်ဆိုရင်တို့တော့အတူတူရနေပြီအဲ့ဒီတို့တော့ဥဒ္ဓတွေကိုဒီလက်မထိုးသိမထိုးသိဆိုတော့အပေါင်းကြီးကယူလို့လိုတယ်လို့ကျွန်တော်တင်ပြတာဒီလိုအဖွဲ့ကြီးတဲ့အဖွဲ့ကမတရားလို့ပြင်ရခံထားတဲ့အဖွဲ့တွေဖြစ်တယ်အကျိုးချုပ်တယ်ဆိုရင် agreement လုပ်တယ်ဆိုရင်အဲ့ဒီ agreement တွေဟာအဲ့ဒီစာချုပ်တွေဟာတရားဝင်မှုရှိမရှိဆိုတာဥပဒေကြောင်းရကျေပြန်ဆွေးနွေးမှဆုံးဖြတ်တင်တယ်လို့ကျွန်တော်တင်ပြလိုက်တာဒီချိန်မှာရုပ်ပုံရနေနေပြီပါတီရဲလက်ရှုပ်နေတယ်အဲ့ဒီချိန်မှာဒီMCA ကိုဆော့လင်းလက်မှတ်ထိုးတာဟာလိုအပ်ခြင်းရှိမရှိဆိုတာသိရကြပါလို့တိုက်တွန်းတယ်
။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းစေဘွားကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိစောက်နိုင်မှသာလက်မှတ်ထိုးနိုင်မှာဖြစ်ကြောင်းလက်ရှိစည်းရေးတိုးချဲ့မှုတွေကိုတတိထားရှောင်ကျဉ်ဖို့လိုအပ်နေသေးတယ်လို့အခုလိုထောက်ပြပြောဆိုခဲ့ပါတယ်
။တချို့နေရာဒေသတွေမှာဒီအပြည့်အခရစာရေးကိုမဆောင်ရွက်နိုင်ပဲနဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေရှစ်ဆက်ပြီးနေရာဝင်ယူတာတွေရှိလာတဲ့တာကိုကြားသိရပါတယ်အထူးသဖြင့်ကျမတို့ရဲ့ကရင်ပြည်နယ်ဖားဖို့မဲဆန္ဒနယ်ဘက်မှာရှိနေတဲ့ဒီတပ်မဟာငါးဘက်မှာလည်းပဲတပ်မတော်ဘက်ကစစ်စင်ရေးဆောင်ရွက်ဖို့ဆိုပြီးတော့တပ်ကဟိုခြိတက်ပြီးတော့အဲ့ဒီမှာအင်အားတွေကိုအဆုံးပြုလာတာကိုသိရတယ်လို့ပြောတဲ့အတွက်ကြောင့်တစ်ဖက်မှာရှိတဲ့လက်နက်ကန်အဖွဲ့အစည်းတွေအတွက်ယုံကြည်မှုတွေညှို့လန့်နေတာကိုလည်းတွေ့ရပါတယ်ဒီလိုမျိုးမဖြစ်စေဖို့အတွက်နှစ်ဦးနှစ်ဖက်ကိုစစ်စင်ရေးတွေကိုဖြေလျှော့ပေးဖို့လည်းလိုအပ်ပါတယ်
လက်ရှိတိုင်းရင်းသားတွေမှာမတရားအသိဉာဏ်ထားဆဲဖြစ်တဲ့အပေါ်ဥအောင်မင်းကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမတိစောက်နိုင်သေးတဲ့အတွက်မတရားသိဉာဏ်ထားချက်ကိုမဖြုတ်သိမ်းနိုင်ပေမဲ့ဒီစာချုပ်ကိုချုပ်ဆိုနိုင်ဖို့အတွက်သမရကိုယ်တိုင်တိုက်တွန်းထားတာကြောင့်စာချုပ်ဟာတရားဝင်အကျုံးဝင်ကြောင်းဒီကနေ့ပြည်ထောင်စုလွှတ်တော်မှပြောဆိုလိုက်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်ပွားမှုနဲ့ပတ်သက်ပြီးဥအောင်မင်းကအခုလိုပြောဆိုခဲ့ပါသေးတယ
်အရှင်တို့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့ 95% 95% short time ဖြစ်ပါတယ်
လက်ရှိမှာလက်နက်ကင်တိုင်းရင်းသားကောင်းဆောင်တွေဘက်ကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် MCA ကိုအစိုးရနဲ့လက်မှတ်ရေးထိုးတဲ့အခါတိုင်းရင်းသားလက်နက်ကင်အဖွဲ့အားလုံးပါဝင်ရေးမှုကိုဆက်လက်ကင်ဆွဲပြီးဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်
။မေခပြောပြသွားတာပါရှင်။အပြစ်ရစဲရေးဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီအစိုးရဘက်ကသဘောထားနဲ့ဆောင်ရွက်ချက်တွေကြောင်းကတော့ဒါလောက်ပါပဲ။အခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသမှာတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးပါပါ။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယသုံးနိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်ဘက်ချမ်းမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်မြန်မာဘက်ချမ်းမှာလည်းလုံခြုံရေးကိုတင်းကျပ်ထားပြီးစောင့်ကြည့်နေတယ်လို့မြန်မာနေသားဆောင်တပ်ဖက်ကပြောပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်နေတာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပေမဲ့မြန်မာဘက်ကတော့အတည်ပြုချက်မပေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်လုံခြုံရေးအခြေအနေကိုတော့မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရဲ့ရှင်။
မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယသုံးနိုင်ငံနေဆက်နေကြားမှတ်တမ်းအမှတ်80အနီးဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းမှာတဘုံနိုးနဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တို့ကြားဗုဒ္ဓဟူးနေ့တုန်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြန်မာနေကြားဆောင်တပ်ရဲ့ရဲမှူးကြီးမြို့ဆွေကအတည်ပြုပြောဆိုပါတယ
်သုံးနိုင်ငံနေဆက်ပါဗျအိန္ဒိယရဲ့ကျွန်တော်တို့မြန်မာရဲ့အဲဘင်္ဂလားဒေ့ရှ်ရဲ့နေဆက်ပါဗျကျွန်တော်တို့မိုင်းတိုင်းနေကြားမှတ်တမ်း80နဲ့မြန်မာရှင်းနိုင်လို့ပြရပါတယ်ဗျမနေ့က9နာရီလောက်ကစတင်တာပါဗျ။ကျွန်တော်တို့ဘက်ကတော့မတူပါဘူးဗျ။ဘက်ကတော့တိုက်ပွဲဖြစ်တယ်ဆိုတော့အဲဒီဂျင်းလာဘက်က PGB ကကျွန်တော်တို့ကိုအကြောင်းကြားလို့ပြရပါတယ်ဗျ။နေမင်းဒီလိုပဲနေမင်းရှင်းနဲ့ဖြစ်တယ်ဖြစ်ပါတယ်ဗျ။ဟိုသူတို့စကားကတော့ဝင်တိုက်ခံတယ်လို့ပြောပါတယ်။ဒီမှာတော့ AE ရဲ့ AY ရဲ့ဟိုနောက်ကဒီ RS ကိုဟိုတောင်းရမ်းလို့ရဲ့အဲ့ဘက်မှာတော့နှစ်ဖွဲ့ရှိပါတယ်ဗျ။အဲ့နှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်မှာဖြစ်ပါတယ်။ပြီးကြတော့ကျွန်တော်တို့မပြီးပါဘူး။
ဘင်္ဂလားဒေ့ရှ်တည်နေမှာတော့ရခိုင်တပ်မတော် AA ကတပ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာဖြစ်ပြီးရခိုင်တပ်မတော်ရဲ့စစ်ဝတ်စုံတွေ laptop ကွန်ပျူတာတွေကင်မရာတွေစိုက်ကယ်တွေနဲ့မြင်းနှကောင်တို့ကိုသိမ်းဆီးရမိတယ်လို့ဖော်ပြကြပါတယ်မြန်မာနေသားဆောင်တပ်ရဲ့ရဲမှူးကြီးမျိုးစွေကတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာအခြေစိုက်တဲ့သဘုံအဖွဲ့နှစ်ခုရှိတာကြောင့်ဘေးအဖွဲ့နဲ့ဖြစ်ခဲ့တယ်လေဆိုတာကိုတော့ခိုင်ခိုင်လုံလုံမပြောနိုင်တဲ့အကြောင်းပြောပါတယ
်သူတို့ဘက်မှာငိုရဲကအဲ့ဖွဲ့တွေကသူတို့ဒီမှာရှိနေတာပဲဗျအများအားဟိုသူတို့ဌာနချုပ်တွေလည်းကျွန်တော်တို့ကတန်းပတ်နေတယ်အဲ့ဘက်ဆမ်းမှာဘင်္ဂလားဘက်ဆမ်းမှာဒီဖွဲ့စည်းတွေရှိနေတယ်အဲ့ဒါကျွန်တော်တို့သူတို့ချိုးချိုးရာဆိုရင်ဆက်ဆိုင်ရုံးနေပါလိမ့်ရှိလို့ဆိုတော့ကျွန်တော်တို့ကလည်းတော့ဘင်္ဂလားဘက်ကိုကန့်ကွက်နေတာဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့ပုံမှန်လုံခြုံရေးလုပ်နေပါလိမ့်ကျွန်တော်တို့ဘက်ကဝင်လာရင်တော့ကျွန်တော်တို့ကပြိနိုင်ပြိနိုင်အောင်ကျွန်တော်တို့ဘက်ကတော့ပြင်တော့ပြင်ထားပါလိမ့်မယ်အဲ့ဟိုကတော့ဒီကြတော့အဲ့ဒီဟိုကတော့မရှိပါဘူးကျွန်တော်တို့မှထူးခြားမှုတော့ဒီကြတော့မရှိပါဘူး
သုံးနိုင်ငံနေဆက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မြန်မာဘက်ခြမ်းမှာလည်းလုံခြုံရေးတင်းကျပ်ထားပြီးအခုချိန်ထိတော့မြန်မာဘက်ခြမ်းမှာလုံခြုံရေးအခြေအနေစိုးရိမ်စရာမရှိဘူးလို့ရဲမှူးကြီးမြို့ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတိုက်ပွဲဖြစ်ခဲ့တယ်လို့ပြောဆိုထားတဲ့ရခိုင်တပ်မတော် AA ကိုဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်လုံခြုံရေးဆိုင်ရာအခြေအနေကိုမတ်တင်ကြီးထိုက်စုံစမ်းတင်ပြသွားတာပါ။အခုတခါတော့ထိုင်းနိုင်ငံအတွင်လူသတ်မှုတန်တရားနဲ့ဖမ်းဆီးထားပြီးတော့တရားရုံးရင်ဆိုင်နေရတဲ့မြန်မာလူငယ်အလုပ်သမား2ဦးရဲ့အမှုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးသွားမှာပါ။ထိုင်းနိုင်ငံလက်ကျွန်းလူသတ်မှုတန်တရားနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုကိုဆက်ပြီးစစ်ဆေးတာမှာအဓိကစစ်ဆေးမင်းမြန်းခဲ့တဲ့ရဲမှုကြီးအပါအဝင်ရဲဝန်ထမ်း3ဦးရဲ့ထွက်ဆိုချက်တွေဟာကွဲလန်းနေပြီးတော့ဥပဒေနဲ့မညီတဲ့စစ်ဆေးချက်မျိုးတွေလုပ်ခဲ့တာလည်းတွေ့ရတယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။ကြာသာပတင်းနေ့တရခွင်ကြားနာစစ်ဆေးမှုအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျောမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရလိုပြတပ်တွေကိုစစ်ဆေးနေရမှာတရခံဖြစ်ဆွဆွဲခံထားရတဲ့မြန်မာလူငယ်တွေကိုအဓိကစစ်ဆေးမေးမြန်းရမှာပါဝင်ခဲ့တဲ့ရဲမှူးကြီးတွေကိုလည်းစစ်ဆေးခဲ့ပါတယ်ဒီထဲမှာကော့ဖငန်ကျွန်းကရဲမှူးကြီးရဲ့ထက်ဆိုချက်တွေဟာကွဲလွဲချက်တွေနဲ့ဥပဒေနဲ့မညီတာတွေတွေ့ရှိခဲ့ရတယ်ဆိုပြီးတရားခဏနေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အန်ကေအဲ့ဒီမှာခြေချက်တော့ပြထားတယ်အမှုမှာသူကိုယ်တိုင်ပေါ့အစ်စ်ခံတဲ့ခါမှာအမှုမှာမပြည့်စုံလို့ဆိုပြီးတော့နောက်မှလိုအပ်ချက်တွေကိုနောက်မှထပ်ဖြည့်ကျက်ပြီးတော့တင်ထားတာတွေရှိတယ်လက်မှတ်ကလည်းသူ့လက်မှတ်မဟုတ်ဘူးဒါပေမဲ့အဲ့ဒါအမှုထဲမှာရှိတော့သူလည်းမတည်ဘူးလို့ပြောတယ်နောက်တစ်ချက်ကတယ်လီဖုန်းကိုတက်တဲ့ကံပစ္စည်းသိန်းလုံးကတုံးကသူတို့ကအဲ့ဒီဖြစ်စဉ်ကိုတပ်ပုံရိုက်ပြီးတော့တရားရုံးအမှုမှာမတင်ဘူးအမှုလိုမီဒီမှာဒါတင်မှုတကြီးပါဖြစ်ဖြစ်ဖြည့်ဖြစ်စဉ်လေးတွေကိုအမြဲတမ်းမှတ်တမ်းတင်တပ်ပုံရိုက်ပြီးတော့တင်ရတဲ့ထုံးစံရှိတယ်ဒါပေမဲ့အဲ့ဒါပါမလာခဲ့ဘူးနောက်တစ်ခါဇော်လင်းနဲ့တိတရခံနဲ့သူနဲ့စကားပြောတဲ့ခါမှာဘာသာပြန်မရှိဘူးတဲ့။ဘာဖြစ်လို့ဘာသာပြန်မရှိဆိုတော့ဇော်လင်းကအင်္ဂလိပ်လိုပြောတတ်တယ်လို့ပြောတယ်။အဲသူနဲ့အင်္ဂလိပ်လိုပြောပြီးတော့ဘာသာစကားနားတယ်လို့သူကဘာသာပြန်မယူလဲအခုလိုပြောတယ်။ဒီနေရာမှာလဲကွဲလွဲတာပါလဲဆိုတော့ဗမာလူမျိုးတရခံမှလို့ပြောတယ်။ဘာဖြစ်လို့အင်္ဂလိပ်စကားသုံးတယ်လဲ။အင်္ဂလိပ်စကားကိုပေါ့ဂျာနုံးပြည့်ဇော်လင်းတတ်ပါတယ်လို့ဘလူကဝန်ခံပါလေ။ဒါတစ်ချက်နောက်တစ်ချက်ကဒီမှာမောင်မောင်ဆိုတဲ့ချိုတင်ထွက်ချက်ရယူထားတဲ့လူဟာသူကိုယ်တိုင်ဘာမှထောက်ထားမရှိဘူးဆိုတဲ့တရားရုံးကမောင်မောင်ကျော်တင်ထွက်ချက်မှာပါတယ်။ဒါပေမဲ့မောင်မောင်ကြတော့လာဝကဥပဒေနဲ့အရေးမယူပဲနဲ့ဇော်လင်းလေးတက်ကြတော့ဝင်းစော်ထုံးတို့ကြတော့လာဝကဥပဒေနဲ့အရေးယူတာကိုလည်းဒီဘက်ကထောက်မိထားတာရှိတယ်။ဥပဒေကမညီမညာဘူးဆိုတဲ့ဘောပေါ့နော်။ကလေးတွေဘက်ကနေပြီးတော့နှိမ့်ချက်တဲ့ကြောင်းမှုဆိုပြီးတော့ထောင်ထဲကနေစတင်တယ်။အဲ့စာရင်းနဲ့ကိစ္စကိုလည်းသူကသူကဖတ်လိုက်ရအောင်သူရှိတင်တာမဟုတ်ဘူးလို့ပြောတယ်။နောက်တစ်ခါဆင်နာဒီနေရာဓာတ်ပုံပြပြီးတော့ဟင်နာရင်ညင်းတဲ့ပုံအင်းနာပေါ်မှာပဝါပုတ်ပဝါအစိမ်းဥုပ်ထားတာရှိတယ်အဲ့ဒါကိုပြမိတဲ့ခါကျတော့သူသွားတဲ့ချိန်မှာတော့အဲ့ဒီပုံအဲ့ဒီအဝေးကိုမတွေ့ဘူးလို့ပြောတယ်
ตัวสักขนาดยาดูเนี่ยมาลุงเงี้ยนะอู้ฮะลูกตาโมพี่ปีนับไปจ่ายทีจ้องงานนี่เต็งชาวตัวเจมาลูกตาฮะอู้บริโกน้ำเลยลูกตาพี่เต๋อสบีก็พังงานเยี่ยมมือจีกัดเงี้ยนี่มาทัศน์ตัวว่าเลยที่ก็พังงานจ้องงานเยี่ยมว่าอ่ะเข็มพี่ป้ามือเรื่อยมาตั้งแต่ขันยาดูเยี่ยตั้งเงี้ยนี่พี่เต๋ออิงลันนั่งงานด้านอู้กูสิสิเกิดดูเลยพี่ป้าเลยที่อ่ะขันเชนูริการ์โรคู่กันเชี่ยป้าในบูด้วยเนี่ยมาเนี่ยงานด้านตั้งแต่รีป้าเวน mumma bobao ye ma ye ji du le phit de so pi shi ni u ao myo tan ga so ba de
ao mao ye xiao ye di christo ba do tong yao sa long ha ye ga pong san cha pi do lo zin ne pong san yu lut pi do pya ma la au lut le de tabo chi ba de di yu li ga wo sa di ma le po ni da ba di yu li ya ba le xiao di tu na kon lai la le ba so zaman ni po la di a go dai ko fu ba le win do le ma tan ya de di da ma su pi no da po ni di a lo di yu li pyan lo di yu li ko da a man ga ho chit lai me so yin a mu ga a man ne po la ma au
နိုင်ငံသားသား2ဦးနဲ့2ဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်2ဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးအလုပ်လုပ်ကြနေသူ2ဦးဖြစ်ပါတယ်။သူတို့ဟာဒီတိုင်နိုင်ငံသား2ဦးတက်ဖြတ်ခံရပြီးတဲ့နောက်တစ်နေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်။သူတို့ကိုထိုင်းရဲတွေကမင်းမြတ်စုံစမ်းမှုအနေငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မသက်ဆိုင်ဘူးဆိုပြီးရဲဝင်တန်းတွေကပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတူကတော့သူ့ရဲ့အခန်းထဲမှာသွေးဆော့နေတဲ့အဝတ်အစားတွေရှိနေပြီးနောက်တူကတော့သေဆုံးသူတက်ခိုက်ခံရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့ရတာပါဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမေးမြန်းတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တင်မှာဝေဖန်ခဲ့ကြပါတယ်ထိုင်းနိုင်ငံလက်ကျောမှာပြည်ထိုင်နိုင်ငံသားတို့တက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်ထိုင်ရဲတွေရဲ့အစီရင်ခံစာကိုကြည့်ရှုခွင့်ပေးဖို့တရားခဏ၏ဘက်ကတောင်းဆိုချက်ကိုတော့ဗဟိုတရားရုံးကညှင်းပယ်လိုက်ကြောင်းမနေ့ကတော့ရိုက်တာသတင်းတွေမှာဖော်ပြထားပါတယ်ရှင်
။မအေးအေးမှစုံစမ်းတပြသွားခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။မဆန်နာရှင်စီးရင်တွေမှားယွင်းမှုနဲ့ပတ်သက်လို့ဘာတွေကိုဘလို့ဆောင်ရွက်ပြုပြင်သင့်တယ်လဲဆိုတာကိုဆွေးနွေးဖို့ဒီတစ်ပတ်ရဲ့စနေနေ့ဓာတ်ရိုက်လေးလိုက်မှာဆွေးနွေးကြဖို့ကိုလည်းအခုဖိတ်ခေါ်ပါရစေရှင်ဖိတ်ခေါ်ချက်ကိုအသေးစိတ်နားဆင်နိုင်ကြပါပြီ
ဝါရှင်မြောက်ချောင်းအကြောင်းရှိတာလေးမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဆန်နာရှင်ဒီနောက်ဆုံးစီးရင်ကိုယူကောက်ဝဲကော်မရှင်ကနေပြီးတော့အတီးပြုတ်ထုတ်ပြန်ပေးဖို့ရှိပါတယ်။ဒီမတန်ခင်ပနာမစီးရင်ထုတ်ပြန်တဲ့နေရာမှာတော့အမားယူနေတော်ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်စီးရင်မှာပါတဲ့မိဘတို့နဲ့ပတ်သက်တဲ့မှောက်ယွင်းမှုတွေကိုတိုင်ကြားမှုတွေမှောက်ယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်ဒီယူကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်တိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲ။ဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမယ့်ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိနိုင်မှာလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့ရောဒီကြိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမယ့်ဒီစနေညပိုင်းဒေအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့သတင်းတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးမြန်းလို့ရတာကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာဘဏ်ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ဒီအမေရိကန်တန်ကနေ2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေမြတ်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ကြပါရဲ့ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ American Style Indian 3 English သင်ခန်းစာကိုအရင်ဆုံးလေ့လာနိုင်ကြမှာဖြစ်ပြီးတော့ဒီတစ်ပတ်ရဲ့ကျန်းမာရေးအစီအစဉ်မှာတော့
ကျွန်တော်နိုင်ငံနေတဲ့နိုင်ငံလုံးကြီးတွင်းလွတ်တကွေဖြစ်နိုင်တော့ညာလို့သတ်မှတ်ပါမယ်။နောက်ကြားနာခြင်းသာသနာ့တွင်းလွတ်တကွေအကူလည်းဒီခိုက်က
ျဒေါက်တာစောဝင်းပြောပြသွားတဲ့သွေးလွန်တုတ်ခွေအကြောင်းတည်ကောင်းစရာတွေကိုလည်းစူးစီးတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဒီတိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်။ဒီလိုစီစဉ်တွေတဲကမှအခုရင်ဆုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီနေ့မြန်တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပဲမျိုးမဟုတ်ပါဘူး idiom ဆိုတဲ့တော့ဘိုက်အသေးပဲကနေစဉ်ဘဝတစ်လျှောက်လုံးရှောက်လန်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီအသုံးကတော့ American စကားပြောမှာအသုံးများတွေရှိပါတယ်ဒါအပြင်မျိုးတွေသွားရင်လေမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလဒန်စီစဉ်ပို့ချပေးနေတဲ့ American style Indian အသုံးမနေ့ခင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြပြီးတဲ့နောက်တော်ရရှင်များအတွက်ကျမတို့ VOA ရဲ့နေ့စဉ် TV အစီအစဉ်တွေအပြောင်းလဲရှိနေတဲ့အကြောင်းကိုလည်းမိတ်ဆက်ပေးပါရစေအောင်ရှင်ဟုတ်ကဲ့ VOA ရဲ့ TV နေ့စဉ်အစီအစဉ်တွေကိုတော့ဒီရွေးကောက်ပွဲကာလ
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတနင်္ဂနွေရုပ်မြင်သံကြားတင်ဆက်မှုတွေမှာဒါမဲ့နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jewel ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဖွေအမေရိကန်ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။စောစောကစပိုင်းဆိုင်ရာချိုးရင်းချက်ကြောင့်အတန်ဖိုင်တစ်ခုကမကမဖြစ်သွားတဲ့အပေါ်မှာအနုညွတ်တောင်းပန်ပါတယ်။အခုကျမကြီးခန္ဓာကိုဆက်ပါမယ်ရှင်။ဒီသတင်းပတ်ရဲ့ကျမကြီးခန္ဓာမှာတော့ဒီနှစ်မှာသွေးလွန်တုတ်ကွေးဖြစ်ပွားမှုနှုံပုံမြင့်လာတာဖြစ်လို့ကြိုတင်ကာကွယ်မှုနဲ့ကုသမှုတွေကိုတင်ပြပေးဖို့အစီအစဉ်ထားပါတယ်။မိုးရာသီမှာဖြစ်လျက်ရှိတဲ့သွေးလွန်တုတ်ကွေးရောဂါဟာဒီနှစ်ပိုးပြီးတော့အဖြစ်များနေပြီးပိုဆိုးလာနိုင်တယ်လို့ ကျမရေးပညာရှင်တွေကအထူးသတိပေးထားပါတယ်။အခုလိုပိုဆိုးလာနိုင်တဲ့သွေးလွန်တုပ်ကွေးယောဂကာကွယ်နိုင်ဖို့သွေးလွန်တုပ်ကွေးယောဂဖြစ်စေတဲ့ခြင်တွေမပေါက်ပွားနိုင်အောင်ပိုးလောက်လန့်နှင်းနှင်းရေးလုပ်ဖို့လိုအပ်ပြီးခြင်မကိုက်အောင်လည်းခရူးဆိုင်ကြရမှာပါ။ယောဂဖြစ်လာခဲ့ပြီဆိုရင်လည်းအသက်ဆုံးရှုံးရမှုလျှော့ချနိုင်အောင်စောစောသည့်စေကုသမှုခံယူပြီးဆေးရုံတင်တဲ့လူနာတွေကိုလည်းအချိန်မီဆေးရုံဆေးကန်းတွေကိုပို့ပေးပြီးတော့အမှန်ကန်တဲ့ကုသမှုတွေခံယူတဲ့အကြောင်းတွေကိုစစ်တက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင
်။ Okay, ပမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်မှာပေါ့နော်သွေးလွန်တုပ်ကွေးကထင်တာတည်းပို့ပြီးတော့များများဖြစ်လာတယ်လို့သုံးသပ်မှုတွေရှိနေပါတယ်ဆရာကျွန်တော်တို့အစာပိုင်းကတော့ဒီသွေးလွန်တုပ်ကွေးအခုလိုဖြစ်လာမှဆိုတဲ့အတွက်ကျမရဲ့ပညာပေးကျွန်တော်လောက်ခဲ့ကြတယ်ပေါ့ဆရာဒါပေမဲ့အခုဖြစ်တာများလာတာကြားတဲ့အတွက်ဘာတွေများကျွန်တော်တို့ထပ်ပြီးတော့အဓိကပြောဖို့အတွက်စဉ်းစားချင်အောင်ဆရာအခုလက်ရှိအချိန်နေဖြစ်ပွားမှုများလာတာဘယ်လိုအနေထားရှိလဲဆရာ
ဒီနှစ်မှာတော့မနစ်ကလည်းပိုဖြစ်တယ်ပေါ့နော်ဒီနိုင်ငံနေမဟုတ်ပါဘူးကမ္ဘာနိုင်ငံပေါင်း128နိုင်ငံမှာဒီနှစ်ဖြစ်ပွားတယ်တော်တော်လေးများလာတယ်ပေါ့ဒီမှာဒီမှာတော့ဒီဇူလိုင်လ10ရက်နေ့ထိထုတ်ပြန်ကြရတာ16000462ခုဖြစ်ပြီးတော့60ခုတည်ဆုံးခဲ့တယ်လို့သိရပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်လို့ဒီနှစ်မှာအဓိကအဖြစ်များလာတယ်လို့ယူဆထားလဲ
အဲ့တော့ဒီတနိုင်ငံလုံးနဲ့မဟုတ်ဘူးဗျာကမ္ဘာမှာလည်းရှိတယ်အရင်တော့အချင်းမပေါက်ပွားတဲ့ဒေသတွေမှာပေါက်ပွားလာတယ်ကမ္ဘာရာသီဥတုပြောင်းလဲမှုဖြစ်တယ်နောက်ကမ္ဘာကြီးတစ်ခုလုံးမှာလည်းသွားလာလှုပ်ရှားမှုကလွယ်ကူတာပေါ့နော်တနည်းအားဆောက်ရဖြစ်တဲ့လူကနောက်တနည်းအားပေါ့လွယ်တကူပြောင်းရှိသွားတယ်ပေါ့နော်အဲ့လိုရောက်ရှိသွားနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ချင်းပေါက်ဖွားတဲ့နေရာတွေများလာတယ်ဆိုတော့ချင်းနှိမ်နှင်းရေးကလည်းအဓိကတစ်ချက်ဖြစ်လာတာပေါ့ဆရာနော်အဲ့တော့ကာကွယ်ရေးအပိုင်းကချင်းနှိမ်နှင်းရေးလို့အားနည်းလာတဲ့အနေအထားရှိလို့လားအခုလိုများလာတဲ့အနေအထားတော့ပြင်ဆင်တာမှမရှိလို့လ
ားအားနည်းလာတယ်တော့မဟုတ်ဘူးဗျာကာကွယ်ရေးအပိုင်းမှာလည်းဒီချင်းနှိမ်နှင်းရေးကြတော့လည်းခက်တာချင်းမရှိတဲ့နေရာလို့တော့တော်တော်ရှားတာပဲဒီမဟုတ်ကြတာနဲ့ဒီကြီးရတဲ့ဒီနေ့နေရာရှိလာတဲ့ချင်းကြားပေါက်ဖွားမှုကများလာတယ်ပေါ့နော်အဲ့တော့ဒီချင်းကတော့လေတက်တာရမ်းရှိတာမဟုတ်ဘူး9ရက်10ရက်လောက်ပဲအဲ့တော့ဒါရေးကြည့်လဲဆိုတော့ချင်းအဖြစ်ပွားပွားလာမယ်ဘိုးလောက်လည်းနေနေမှုရေးကြည့်ပါအဲ့ကြတော့အိမ်မှာရှိတဲ့ဖျားညောင်ရေဦးလို့နှက်ရေဦးလို့ရေစီရေကန်ပေါ့နော်အဲ့မှာပေါက်နိုင်တယ်တော့ဘင်းနဲ့မိုးရွာလေးရေတင်တဲ့ရေတစ်ချောက်ပြီးပေါ့နော်ရေမြောင်းဆိုလည်းရေကြီးမှာပေါ့နော်ဥခွက်ပကံလို့ဒီဖက်ထရီဦးဟောင်းလို့ချိုးရေဘူးဟောင်းလို့ဒီထဲမှာရှိတဲ့ရေကြမ်းတွေမှာပေါက်ကြတယ်ဘိုးကတက်တိုက်တာအရွာနေလားသိမပေါက်နိုင်ဘူးလားဆိုပိုးလောက်လာနေရောပါသွားတယ်ပေါ့ဘိုးရလိုက်နေဘူးလားဖြစ်တဲ့ဂျာထဲမှာချင်းပေါက်ပွားနိုင်တဲ့အချိန်လေးရှိလာတော့ပေါက်ပွားမှုကပိုဖြစ်တယ်ပေါ့ဒီပိုးလောက်လာနေနေရတော့လူတိုင်းလည်းတော်တော်ကြည့်ကြည့်ပါဖုံးထွန်းခတ်စစ်လောင်းထောင်းနဲ့ဖွင့်မြုပ်ရှင်းမှုပေါ့နော်အခုနောက်ဝင်းမှာခဲစိန်ထုတ်တာတက်ပြီးတက်လို့ရတော့ပေါ့ခဲဆိုတာကတော့ပိုးလောက်လာမှုပြည်စီတဲ့ဘိတ်လို့ခေါ်ပါတော့သူကရေးတက်ခမ်းပါဆိုလို့ရှိရင်အဲ့တော့ဒါဆိုဒီဇုံရောဖိုက်ဂရမ်လောက်ထည့်တယ်။ဒါပေမဲ့အဲ့ဒါကိုတောက်ရီ3ရီတောင်ထည့်လို့ရတယ်။အဲ့လိုထည့်တိုင်း10ပတ်လောက်ခံပါလေ။အဲ့ဒါကိုနီးရကျမ်းမာရေးဌာနတွေမှာလည်းစုံစမ်းကြည့်လို့ရတယ်။ရန်ကုန်မှာလည်းတချို့ဆိုင်ကြီးတွေပေါ်မှာပန်းဆိုရာမီရှော့ပင်းတို့ဘာလို့မှရောင်းတယ်လို့ကြားပါလေ
။ဟုတ်ကဲ့
ဆရာ။ဒါစိန်ဆိုတာကတော့စေးစိန်ချင်တော်ပေါ့နော်။စေးစိန်ချင်တော်တော်တော်သုံးဝင်တယ်။အဲ့လိုပဲစေးစိန်ခန်းစည်းလိုက်တာတွေလို့နော်။တချို့တိုင်းနိုင်ငံမှာဆိုရင်စေးစိန်အင်းပေါင်းပြီပေါ့နော်ခလေးမှာဝတ်တယ်အဲ့ကျတော့ဒီမှာလာနိုင်ရှင်ရသေးတယ
်ဟုတ်ကဲ့အဲ့လိုလုပ်တော့လည်းပဲဆရာကြီးယောဂါဖြစ်တဲ့နှုံကတော့ဆက်ရှိနေတာဖြစ်တဲ့အတွက်ကုသမှုကိုအချိန်မီတက်ဆုံးရှုံးမှုနည်းအောင်လျှော့ချနိုင်အောင်လုပ်ဖို့အတွက်ကအရေးကြီးတဲ့ဒီကုသမှုဆိုင်ရာတည်တည်တိထိုက်တဲ့အချက်တွေကိုရှင်းပြပေးပါလား
ပြန်တကင်းမှာဒီထူရတဲ့အချက်ကပါလဲဆိုတော့သွေးလန့်နေပေါ့ဗျာသွေးလန့်နေဆိုတာက3ရက်က5ရက်ဖြားပြီးတော့3ရက်က5ရက်မှာဖြစ်တတ်တယ်ဒီကံလာကိုတို့တို့ကုလမကြီးတဲ့ဆန်ကြီးနဲ့သွေးကြောလေးတွေရောင်ရမ်းပြီးတော့သွေးကြီးပြင်ထွက်သွားတော့ပေါ့အဲထွက်တဲ့အချိန်ကြာလေးလေးသွေးလည်ပတ်မှုစနစ်ကပြည့်ရွံ့သွားတော့ပေါ့အဲကြတော့သွေးစီးတဲ့မှုကောင်းသွေးချင်းကြီးကြတယ်ရေးကြည့်တဲ့အင်္ဂါရက်တွေဖြစ်တဲ့အုံနောက်တို့နှလုံးတို့ကြောက်ကတ်တို့သွေးစီးစမှုကြသွားတယ်အဲလိုဖြစ်သွားတဲ့အခါကျတော့လုံငန်းဆောင်ရမှုတွေပြက်လာနေတယ်ပေါ့နောက်ပိုင်းသွေးရတာဖြစ်နေတယ်အဲတော့ဒီအချိန်ကိုတူနိုင်မများတူဖို့တတ်နိုင်ရင်မဖြစ်ဖို့ပေါ့နော်ဒီကြာတော့ကာဝယ်မှုတွေကြားရတဲ့သွေးလွန်တကွေးဖြစ်ပေါင်းရှိလာတဲ့အခါမှာဒီအခါမှာသွေးလွန်တကွေးဖြစ်တယ်လေပေါ့နော်ဒါကိုကြိုသိဖို့လိုပါတယ်ဘယ်လိုကလေးတွေကိုဆေးရုံတင်ထားသင့်တယ်လဲဒါအရေးကြီးတဲ့အချက်တွေပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီအရေးကြီးတဲ့နှစ်ချက်ကိုပဲဆရာကြီးတစ်ချက်စီလေတူတူရှင်းရှင်းလေးပြောပြပေးပါလား
ခင်နိုင်ရရှိတဲ့သွေးလွန်တကွေးလက္ခဏာများပေါ့နော်သွေးလွန်တကွေးဖြစ်များသောဒေသတွေနေတိုင်းညင်းသွားရောက်ခြင်းပေါ့အဲ့တော့ကျွန်တော်နိုင်ငံအနေနဲ့နိုင်ငံလုံးကြီးသွေးလွန်တကွေးဖြစ်နိုင်တော့အရင်ကတော့တတ်မှတ်ပါမယ် နောက်ပြားနာခြင်းသာသနာ့တွင်းလို့တကွေးပြားကိုလည်းဒီကြိုက်တယ်ဘူးချိန်များတဲ့တရားအထက်မှာနောက်စက်တိုင်ကြီးသာပြားပါတယ်အဲ့ဒီနဲ့အချက်နှစ်ချက်ပေါက်လိုက်တာနဲ့တွင်းလို့တကွေးဖြစ်နိုင်ခြင်းရှိပြီလို့သတ်မှတ်လို့ရပါတယ်အဲ့ဒီချက်တရားပါလဲဆိုအော်အန်ကြီးဒီသားပေါ်တဲ့ဏိသတ္တမောဏိပညာတစ်ချင်းကိုလည်းနာခြင်းကြိုက်ခဲ့ခြင်းပြပောင်ချိန်တိုင်းကရိယာနဲ့စံတရာမှာဤဆက်များတလဲမှတလဲမှ20ရက်ပွေပေါ်ခြင်းပြပြူမြဲခြင်းနဲ့အန္တရာယ်လက္ခဏာတစ်ခုရှိခြင်းဆိုပြီးသတ်မှတ်ထားပါတယ်။အဲ့တော့တွင်းလုံးတစ်ခုဖြစ်နိုင်ခြင်းရှိတဲ့အန္တရာယ်လက္ခဏာတွေကပါလေ။အဲ့ဒါတွေကတော့ဘိုင်းနာတယ်၊ဒုမုတ်ဘိုက်ကိုလက်နဲ့ပြပြီးစမ်းတဲ့အခါမှာလာတယ်။ဒီဆုပ်တို့နှလုံးတို့ဝမ်းဘိုက်တို့မှာအရေးစုရဲ့ဒါကတော့ရောင်ဝင်စမ်းရင်ဖြစ်ဖြစ်တမန်လို့အခါဆောင်းလို့လို့မှဖြစ်စီနိုင်မယ်။အဲ့တော့နှာခေါင်းလေးဆန်တဲ့သထုံးသွေးယူတဲ့အံပတ်မှာကော်ဖီနဲ့အောင်ဖလေးပါတယ်ပေါ့အမိန်းသာတို့မို့ကြောင်ကလည်းဖြစ်တာအံပေးက2စင်တီမီတာနဲ့ပိုကြီးတယ်ပေါ့ဒါတော့ဆရာဝန်စမ်းသပ်မှမှသိမှာပါအဲ့ဒါကိုယ်စမ်းသပ်တဲ့အခါမှာတွေးပြကျဲနှုတ်ပြစီပြီးတက်လာတဲ့သူ့ရဲ့မူလတန်ဖိုးတဲ့20ရာနှုန်းတက်တယ်တို့မို့ကိုယ်မွားရည်တဲ့အရာအကိုကြားပါတယ်ဒီလိုအချက်လေးရှိရင်အနေနဲ့လက္ခဏာတွေဖြစ်တဲ့အတွက်ရှင်းအောင်တက်ဖို့လိုပါတယ
်ဟုတ်ကဲ့
အဲ့တော့
ဟုတ်ကဲ့နောက်ထပ်က
လိုရအဲ့တော့အနေနဲ့လက္ခဏာမရှိတော့မှတစ်နှစ်ယောက်ကလေးဝါလုံးနဲ့ကလေးခြားယောဂနဲ့တွေးတဲ့ပုံမှာစီဂျိုတို့တွေးတို့မွေးရပါတွေးရနေအရင်းနဲ့တွေးတာတို့နောက်တော့သွားလာရင်ခက်ခဲတဲ့ဒေသမှာနေတဲ့ဆေးဝင်ချက်ချင်းညာတော့ညင်းမလာနိုင်တဲ့နေရာမျိုးမှာရှိတဲ့ဒုနာမျိုးကိုတင်ထားမှာဖြစ်ပါတ
ယ်ဟုတ်ကဲ့အခုလိုဒီသွေးလွန်တကူကနေပြီးတော့အသက်ဆုံးရှုံးမှုမရှိအောင်လျှော့ချနိုင်ပါဆရာနော်ကျွန်တော်မမေ့မိတဲ့နောက်ထပ်အရေးကြီးတဲ့ချက်က
ဒီလိုအနေနဲ့ရှိတာတွေပဲလွတ်သွားပြီးတော့ဒီကေလာမီဆိုတော့ခြေလက်တွေရေးဆမယ်ကလေးရကြောင်လမ်းဖြစ်မယ်ဒီကဆိုသွားလို့ရှိရင်တော့တွေးယူတာပေါ့နော်ဝင်းပိုင်းခတ်တရားစီအောင်နေသွားတယ်တကယ်ကိုအန်နဲ့ခမဘယ်မဲ့နှစ်ဖက်တွေအန်မဲ့တွေးရမယ်ပေါ့နော်တတိလက်သားတွေတက်တာတွေဖြစ်မယ်ဒါဆိုတော့ချက်ချင်းအများလုံးသွားမယ်လက္ခဏာတွေပါခုနလက္ခဏာတွေပြင်ပေါ့နော်အဲ့တော့သူစားချက်တကူကပိုဆိုးတဲ့ဒီလညင်မြောက်ခင်မှာကလေးရဖြားကျသွားတတ်တယ်ဖြားကျသွားတဲ့အတွက်အားလုံးကစိတ်အေးသွားပြီးတော့တတိလက်သွားတတ်ကြတယ်မတော်ကြာကြပြီးတော့မလန်းဆန်းဖြစ်နေတယ်။ပြုခြင်းအမြင်ဖြစ်တဲ့မူးတယ်။ဥစားပဲမတော့ပဲမိမ့်နေတယ်။ခြေလက်တွေရေးတယ်ပေါ့။ဒီချက်တွေရှိလာရင်ပိုရေးကြည့်အောင်ပြတာဖြစ်ပါ။အဲကြောင့်ဒါကိုယူဆမ်းမိဖို့လိုပါပဲ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာကိုနားဆင်ခဲ့ရတာပါ။ဒီစီစဉ်ကိုကြာသာပရိနည်းညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းတန်လွှင့်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေရဲ့စူပေါစီစဉ်မှုဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့ဆိုရတက်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ KNU အရေးပေါ်အစည်းအဝေးကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကရင်လူမှုဖွဲ့စည်းတွေကနေစိုးရိမ်မှုတွေဖြစ်ပွားနေကြတယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကွန်ဟိန်းမြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာ RCSS SSA စစ်ကြောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့တယ်လို့ RCSS SSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်ဩဂုတ်လ25ရက်နေ့နံနက်ပိုင်းမှာတစ်ကြိမ်မွန်းလွဲပိုင်းမှာနှစ်ကြိမ်ဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်အစိုးရတပ်ဘက်ကတယောက်သေဆုံးပြီး5ယောက်ဒဏ်ရာရရှိတယ်လို့ပြောဆိုမှုတွေရှိနေပေမဲ့လည်းတိကျအတည်ပြုချက်မရရှိသေးပါဘူးတိုက်ပွဲကြောင့်ဆိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ဒေသခံ9ဦးကိုအစိုးရတပ်မတော်စစ်ကြောင်းကတရက်ကျော်ကြာသူတို့နဲ့အတူခေါ်ဆောင်သွားတယ်လို့ကွန်ဟိတ်မြို့ပြည်သူ့လွတ်တော်နန်းဝါနုကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာတတိုင်းပြည်လုံးခတ်တိုက်ခိုက်မှုရက်စေးရေးလက်မှတ်ရေးထိုးဖို့အဆင်သင့်ဖြစ်နေပြီလို့ဩဂုတ်လ19ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
အစိုးရဘက်ကအားလုံးပါဝင်နိုင်ရေးကန့်တတ်ချက်ရှိတဲ့ကြားကနေ KNU ဘို့ဟိုမြေတန်းကောင်စီရဲ့၅ကြိမ်မြောက်အရေးပေါ်စီဝေးကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးအထောက်အကူပြုကရင်ရက်ဖက်လူအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်မြို့သားအစည်းအရုံး IKO ကနေစိုးရိမ်နေပါတယ်လွန်ခဲ့တဲ့ရက်ပိုင်းတွင်ကလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘို့ချုပ်မှုချင်းမင်းအောင်လိုင်က NCA လက်မှတ်ကိုထိုးပြီးတာနဲ့လက်နဲ့စွန့်ပြီးဥပဒေပေါင်းထဲဝင်ရောက်ရမယ်ဆိုတဲ့ပြောဆိုမှုတွေကြေကြေပြန့်ပြန့်ပေါ်ထွက်လာတဲ့ပုံမှာစိုးရိမ်မိတယ်လို့ KPSN ပြောခင်းရနော်ကညာဖော်ကပြောပါတယ်ကကွေဦးစီးချုပ်ပြောဆိုချက်ပေါ်ကဲညူနေနဲ့လဲအဓိကစိုးရင်ချက်ဖြစ်နေတယ်လို့လက်နဲ့ဖြုတ်တင်ရင်ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ KNU တွက်ဖက်တွင်ရင်မှုနေပတော်မှန်းမှန်းကပြောပါတယ်
မြန်မာနိုင်ငံအတွင်းပြီးခဲ့တဲ့ဇူလိုင်လကစလို့ဩဂုတ်လအထိမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်နေရာဒေသအတော်များများမှာရေကြီးရေလျှံမှုမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူဦးရေ 1.6 သန်းကျော်ရေဘေးဒုက္ခနဲ့ကြုံခဲ့ရပြီးလေယာဉ်မြေအိတ်ကပေါင်း 8 သိန်းနီးပါးရေနစ်မြုပ်ခဲ့ရတယ်လို့လူဦးရေ 3 သိန်း 8,000 ကျော်ဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကအခုလ21ရက်နေ့ကပညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်တိုင်းနဲ့ပြည်နယ်14ခုအနက်ကချင်းပြည်နယ်ရခိုင်ပြည်နယ်အေယာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာရေဘေးအဆိုးရွားဆုံးကြုံတွေ့ခဲ့ရတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ
်တနင်္ဂနွေလောပြည်ခရက်စရေး NCA တဘောတူညီမှုစာချုပ်ကိုတိုင်းဒေသအလုံးပါဝင်မှုလက်မှတ်ရေးထိုးမယ်လို့ KIO ကချင်လူမျိုးရေးအဖွဲ့ကနေတဘောထားကိုထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လ19ရက်နေ့ကလိုက်စာမျိုးပဒံခမ်းမမှာကျင်းပတဲ့ KIO ရဲ့လူထုစီးနင်းပွဲပြီး KIO ကနေဩဂုတ်လ21ရက်နေ့မှာတဘောထားထုတ်ပြန်ခဲ့တာပါ။KIO နေနဲ့လူထုလက်မခံပဲ NCA ကိုလက်မရေးထိုးမယ်ဆိုရင်ကချင်လူထုနဲ့ KIO အကြားယက်တီမှုကွဲပြားသွားနိုင်တယ်လို့ကချင်နစ်ချင်းခရီးအောင်ဖွဲ့ချုပ် KPC အတွင်းရေးမှူးဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ် NCA တဘောတူညီချက်ဟာတိုင်းရင်းသားတွေအတွက်အာမခံချက်မရှိနိုင်ဘူးလို့ကချင်နစ်ချင်းခရီးအောင်ဖွဲ့ချုပ် KPC ကနေအမြင်ရှိနေပါတယ်
မွန်ပြည်နယ်မှာရှိတဲ့ရေးမြို့ဟောင်းဟာသူဝနာဘူမိနဲ့ခစ်ပြန်ဖြစ်ပြီးတက်တန်းအားဖြင့်နှစ်ပေါင်း2600ရှိတဲ့လေးမြေရမြို့ဖြစ်ကြောင်းမွန်ရမြန်တက္ကသိုလ်ကအငိမ့်စားပထဝီပါမောက်ခဒေါက်တာဒေါ်ကျင်စွမ်းကနေသူတေသနာအစတန်းဖတ်ပွဲမှာပြောဆိုတင်ပြခဲ့ပါတယ်။ဩဂုတ်လ23ရက်နေ့ကရေးမြို့မွန်ဒမာယုံမှာပြုလုပ်ခဲ့တဲ့ရေးမြို့ဟောင်းသမိုင်းသူတေသနာအစတန်းဖတ်ပွဲကနေရေးမြို့ဟာဒေးတိုင်းအဝိစာဇေယပူရတိဟစေယပူရဟန္တာဝတိခင်မာရေးမြို့ဆိုပြီးလေးမြေရမြို့ဖြစ်ကြောင်းသမိုင်းအထောက်အထားများသူတေသနပြုချက်များနဲ့ရှင်တွဲကတင်ပြခဲ့ပါတယ်ဒေါက်တာကျင်စွမ်းအနေနဲ့ဒီစာတန်းကိုပြုစုနိုင်ဖို့အတွက်မော်လမြန်တက္ကသိုလ်ကပါမောက်ခရီနဲ့အတူ2014ဒီဇင်ဘာလကနေ2015ဖေဖော်ဝါရီလအထိရေးမြို့နဲ့ပတ်ဝန်းကျင်ဒေသကိုအကြိမ်ကြိမ်တွားရောက်သူတေသနပြုခဲ့ပါတယ်
ဒါမဲ့ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANP ကနေနေရာပေါင်း96နေရာအထိဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်ကမဲဆန္ဒနဲ့အားလုံးရှင်ပြည်နယ်ဘလဲဝါမြို့နယ်က9နေရာပေါင်းအီယော်ဒီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒနဲ့တချို့မှာရှင်ပြိုင်ဖို့စီစဉ်ထားတယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။အလားတူမကြာဒိမီကအစ်ဖွဲ့စည်းခဲ့တဲ့ရခိုင်မျိုးချစ်ပါတီ APP ကလည်း16နေရာအထိဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီပထမကောင်ဆောင်ဦးမောင်မောင်စောကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြည်ခရက်စည်ရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတိုင်းသာထိပ်ပြီးခေါင်းဆောင်တွေကနေချင်းမိုင်မြို့မှာ၄ရက်တာအစည်းအဝေးကနေ NCA စာချုပ်လက်မှတ်ရေးထိုးရာမှာတိုင်းသာလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ရေးမှုအတွက်ကြိုးပမ်းသွားဖို့သဘောတူဆုံးဖြတ်ခဲ့ကြပါတယ် NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါသလဲဆိုတာကိုအမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
တိုင်းဒေသခေါင်းဆောင်ထိပ်သီးအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအလုံးစုံပါဝင်လာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ NCCD ဖွဲ့ခေါင်းဆောင်နိုင်ဟန်သားကပြောပါတယ
်။အလုံးဒီပြုလိုက်တယ်အလုံးပါဝင်ရေးဆိုတဲ့နေရာမှာတော့ဒီတချို့ဖွဲ့တွေမပါရင်နေစီပေါ့နော်ကျွန်တော်တို့ SD ဖွဲ့ဝင်တွေ NCCD ဖွဲ့ဝင်တွေအလုံးပါဝင်ရေးဆိုတဲ့ကျွန်တော်တို့ကဆက်လက်ပြီးတော့မှကြိုးပမ်းနေတာ။နောက်ပြီးတော့မှတစ်ဖက်ကတော့ဒီနေပြည်တော်မှာကျွန်တော်တို့ထိပ်တိခေါင်းဆောင်5ဦးနဲ့ SD ကခေါင်းဆောင်3ဦးအဲ့ဒါနမရကြီးတို့ဟိုကာကြောက်တွေနဲ့တော့တွေ့ဖို့အဲ့ဒါလည်းအစီအစဉ်ချတာလေ
ဆက်ပြီးတော့ရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရအတော်များများမှာရေကျသွားပြီးဖြစ်ပေမဲ့အခုခါအစားအသောက်တောက်ရည်နဲ့စံမှန်ရေဆုံးရှမ်းမှုတွေလိုအပ်နေစေဖြစ်သလိုပြည်နယ်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေစေလို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်။
ရေဘေးတင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရဲ့လက်ရှိအခြေအနေကိုတော့မောင်အေးကနေခုလိုလို့ဆူစီတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။ရေလွှမ်းမှုမှုတန်ကိုအဓိကခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရေပြန့်ကျသွားပေမဲ့နေရပြန်ဒုက္ခတွေတဲ့အတွက်တောက်သုံးရခါခဲတွေ့နေစေလို့မြောက်ဦးမြို့လူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဖြစ်သူကအခုလိုပြောပါတယ်။
ကျွန်တော်တို့တင်ပြရရေးတဲ့မှာတောက်ရေကနေကဘုံလုံးရေလွှမ်းခံရတော့ကျွန်တော်တို့ဒီတောက်ရေလုံးရှိတောက်ရေလုံးရှိခြင်းမကောက်တဲ့ရေတွေကိုသုံးစွေးမိလို့ဒေသတချို့မှာအရေးပြကြောက်တာဖြစ်ပေါ်မှုတွေရှိနေတဲ့အတွက်ကျဲမာရဲ့အဖွဲ့တွေနဲ့မြို့နယ်ဆရာဝန်တွေပူးပေါင်းပြီးကွန်းဆန်ကုသပေးနေရတယ်လို့ရေကန်ထိပ်ကမသန့်ရှင်းတဲ့ရေဆွေးတွေကိုလည်းစုထုတ်နေရတယ်လို့သူကပြောပါတယ်။ကျွန်တော်တ
ဒီလိုလောလောဆယ်လောလောဆယ်များတယ်ရေးပြီးတော့ခတ်တယ်ရဲ့ဘဝတွေကိုမူလတိုက်ပြန်ရောက်ဖို့တော့အနည်းဆုံး6လခန့်အချိန်ယူလို့ဆောက်ရမှာဖြစ်တယ်လို့ပြည်ပဖွာပြည်ပဖွဲ့ကကိုစုလန့်ကခုလိုပြောပါတယ်အယူအကကြီးကပါနေတယ်ဆိုတော့ကျွန်တော်တို့ကမြို့သားနဲ့မြေကိုဆန်တဲ့ဖို့လိုတယ်တချို့ကနေသမားတွေကသူတို့မှရှိနေတဲ့လောင်လောင်းတဲ့စပါးတွေပေါ့ရေလောင်းတော့စပါးတွေကဆုံးချုံတော့တယ်ပြန်မရတော့ဘ ကျွန်တော်ကလည်းစဉ်းစားကြမျက်ချီနေတော့လုပ်နေကြပါလိမ့်မယ်အချိန်ကတော့အနည်းဆုံး6လလောက်ကိုကျွန်တော်စဉ်းစားထားပါတယ်ရခိုင်ပြည်နယ်မှာရေကြီးရေလျံဖြစ်ပေါ်ခဲ့တဲ့အတွက်လူပေါင်း90ကျော်တည်ဆုံခဲ့ရပြီးလေယာဉ်မြေတွေလူနေအဆောက်အဦတွေစားသံကြောက်တွေထောင်ထဲရှိပျက်စီးခဲ့ရတယ်လို့ကျွေးနော်တယ်လည်းအများပြားတည်ဆုံခဲ့ရပါတယ်
ရှမ်းပြည်တောင်ပိုင်းကိုဟိမ်းမြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာRCSSSA စစ်တောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကနေရွာသားရှစ်ဦးကိုဖမ်းဆီးသွားခဲ့ပါတယ် KNU ဗဟုအမြင့်တန်းကော်မတီရဲ့၅ချိန်မြောက်အရေးပေါ်အစည်းအဝေးကနေNCA လက်မှတ်ထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးအထောက်အကူပြုကရင်အရက်ဖက်လူမှုအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံးIKOကနေစိုးရိမ်မကင်းဖြစ်နေပါတယ်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့
BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နေဇာဒေတာကနေပြီးတော့တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကကန္တာကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင် VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကန္တာတွေကို burmese.voanews.com အတန်ဖိုင်နေတကွာပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်း Facebook နားဆင်နိုင်ကြပါလိမ့်ရှင်
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
တရုတ်အစိုးရဟာပြည်တွင်းပြည်ပမှလူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေကို ဇူလိုင်လ9ရက်နေ့ကစပြီးထိထိမိမိထိမ့်သိမ်းဖမ်းဆီးလာခြင်းဟာနိုင်ငံရဲ့လူခွင့်ရေးအခြေအနေစိုးစိုးရွားရွားယိုယွင်းလာတယ်ဆိုတာကိုပြသလိုက်ခြင်းပဲဖြစ်ပါတယ် ဒီနေ့အထိရှင်နေရေအခွင့်အရေးလှုပ်ရှားသူတွေသူတို့မိသားစုဝင်တွေစုစုပေါင်း250ခန့်ကိုထိမ့်သိမ်းဆစ်ဆင်းနေပြီးတချို့ကိုပြည်မှုဆိုင်ရာဥပဒေအရဆွဲဆိုထားပါတယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလုပ်သမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးထွန်မလနော့စကီကဆိုပါတယ်လူ့ခွင့်ရေးကာကွယ်စောင့်ရှောက်သူတွေအများစုကိုလွှတ်ပေးပြီးဖြစ်ပေမဲ့ဖမ်းဆီးချုပ်နှောင်ခံနေရဆဲလဲအများကြီးရှိနေပြီးသူတို့ဟာရှင်းနေငါပြီးခုခံကာကွယ်ခွင့်ငင်းပယ်ခြင်းခံထားရတယ်လို့ဆယ်ကိုချိန်မြောက်အမေရိကန်တရုတ်လူခွင့်ရေးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာမလနော့စကီကပြောကြားသွားပါတယ်ဒီလူခွင့်ရေးသမားတွေကိုတရုတ်နိုင်ငံပိုင်းမီဒီယာတွေထဲမှာတော့ပြဿနာဖန်တီးသူတွေကန့်ကွက်ပွဲတွေလုပ်အစနာခံစားတွေတင်တရားသူကြီးတွေကိုရန်စတာတွေလုပ်ပြီးအစိုးရကိုနစ်နာအောင်လုပ်တဲ့ငွေမဲ့သူကလင်ကြီးတွေမသမာမှုနဲ့ချမ်းသာကြွယ်ဝနေသူတွေလို့ခေါ်ဟောထားပါတယ်တရုတ်နိုင်ငံမှာလူခွင့်ရေးရှင်တွေလှုပ်ရှားသူတွေကိုရဲကဖမ်းဆီးတယ်ဆိုတာတကယ်တော့အဆမ်းမဟုတ်ပေမဲ့အခုဒလော်နှစ်ကွမှုတွေကတော့စိုးရင်လောက်တဲ့အထိဖြစ်လာပါတယ်ဖမ်းဆီးထားတဲ့ရှင်တွေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုအ мян ဆုံးလွတ်ပေးဖို့တရုတ်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်တယ်လို့လည်းလက်ထောက်ဝန်ကြီးမလနော့စကီကဆိုပါတယ်တရုတ်ခေါင်းဆောင်တွေမကြခင်ကပြုလုပ်ခဲ့တဲ့လေးချိန်မြောက်စီဝေးပွဲမှာတိုင်းပြည်ကိုတရားဥပဒေနဲ့အညီအုပ်ချုပ်မယ်ဆိုတာအလေးထားခဲ့ကြပါတယ်။သို့တော်လည်းပဲအမှုသည်တွေကိုကာကွယ်တဲ့ရှင်းနေတွေကိုဖမ်းဆီးနေရင်ဒါမှမဟုတ်တရားရုံးမှာအမှုတစ်ခုကိုစောရကတက်လို့ဒါဟာမငြိမ်မသက်ဖြစ်စေတဲ့ရန်စရဲဆိုပြီးအရေးယူနေရင်တရားဥပဒေစိုးမိုးမှုထွန်းကားဖို့မဖြစ်နိုင်ပါဘူး။တရားဥပဒေစိုးမိုးရင်းနဲ့အစိုးရရဲ့ဦးစားပေးမှုထိတိုက်တွေ့လာတဲ့အခါဥပဒေကအစာစီးရကျင့်တည်သားလျင်တရားဥပဒေစိုးမိုးရေးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒါနဲ့ဗျောင်းမြန်ဖြစ်နေကြောင်းပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်
။အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်တာနေမနက်ခင်းအစီအစဉ်တွေလည်းမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အစီအစဉ်ဆုံးသက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးဆက်မိုးကတလှည့်ကြီးညာပေးပါဦးမယ်ရှင
်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကမောက်ကမဖြစ်သွားတဲ့ကမ္ဘာ stock အစုရှယ်ယာဈေးကွက်ဟာကြာသပတေးနေ့မှာပြန်ပြီးတော့ဥမော့လာခဲ့ပါတယ်။ဈေးနှုန်းအတက်ကျမြန်တဲ့နယူးယောက်ကရှယ်ယာအယောင်းဝယ်ဈေးကွက်မှာနှစ်ရာခိုင်နှုန်းဈေးတက်လာခဲ့ပါတယ်။ဥရောပကအရေးပါတဲ့ကြိုတင်အညွှန်းကိန်းတွေအရ3ရာခိုင်နှုန်းအထက်ကိုရောက်နေပါတယ်။ကြာသပတေးနေ့မနေ့စောစောပိုင်းရှန်ဟိုင်း stock ရှယ်ယာဈေးကွက်ဟာ5ရာခိုင်နှုန်းကျော်ထိထိုးတက်လာခဲ့တယ်လို့ဟောင်ကောင်မှာတော့ 3.6 နဲ့တိုကျိုမှာ1ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါဗျာ။အမေရိကန်ရုပ်မြင့်တန်ကြားသတင်းတောက်နှစ်ဦးကိုတရက်အတန်လွှင့်နေတဲ့အချိန်ဗိုလ်ထုနေကပြစ်တက်လိုက်တဲ့တနတ်သမားကတနင်္ဂနွေလုံးအတိုင်းတာနဲ့အတန်လွှင့်ဌာနတွေကို23မျက်နှာပါတဲ့သဘောထားကြေညာချက်ထုတ်ပြန်ခဲ့ပြီးသူဟာအချိန်ကိတ်ဘုံလိုပဲလို့သူ့ကိုယ်သူတင်စားပြီးတော့ပြောဆိုခဲ့ပါတယ်။ Virginia ပြည်နယ်အခြေစိုက် WDBJ ရုပ်မြင့်တန်ကြားဌာနရဲ့ဝန်ထမ်းဟောင်း Vester Flanagan ကသတင်းတောက်အမျိုးသမီးနဲ့ကင်မရာသမားတို့ကိုပြစ်တက်ခဲ့ပြီးတဲ့နောက် Washington DC အနီးကအဝေးပြေးလမ်းမပေါ်မှာရဲကနောက်ကသူ့ကိုလိုက်လာချိန်မှာသူ့ကိုယ်သူတနတ်နဲ့ပြစ်ခတ်ခဲ့ပါတယ်ဒီလိုပြစ်ခတ်ပြီးနိုင်ပိုင်းကြာမှာသူဆေးရုံမှာတည်ဆုံသွားကြောင်းတာဝန်ရှိသူတွေကပြောပါတယ်လူပေါင်း1800လောက်တည်ဆုံခဲ့ရတဲ့ Katrina Hurricane လေမုန်တိုင်းတိုက်ခတ်တာခံခဲ့ရတာ10နှစ်ပြည့်မြောက်တဲ့ရဲ့နီးကလာဒီမှာသမ္မတ Barack Obama ဟာမုန်တိုင်းတန်ခံခဲ့ရတဲ့ New Orleans မြို့ကိုကြာသပတေးနေ့မှာတွားရောက်ပြီးတော့မြို့နေပြည်သူလူထုနဲ့တွေ့ဆုံပြီးတော့ချီးကျူးစကားပြောခဲ့ပါတယ်ခင်ဗျာ
ဒီကနေ့အတွက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းကြေကြုပ်ကိုဦးဆက်မိုးဝေကြီးညာပေးသွားခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19လိုင်းဒိုမီတာ41တို့ကနေပြီးတော့ဖန်ယူနိုင်စေနိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေဖီယိုရီကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ယူပါရှင်
This program has come to you from the Voice of America, Washington.